သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ချိုးဖောက်ခံခဲ့ရတဲ့ဆုံးရှုံးခဲ့ရတဲ့အခွင့်အရေးတွေအတွက်ပြန်လည်ကုစားနိုင်ဖို့ဆိုတာဟာမြန်မာပြည်သူတွေအတွက်လိုလားချက်တစ်ခုပါအာဏာသိမ်း3နှစ်ကြာကာလအတွင်းမြန်မာနိုင်ငံဟာအစုလိုက်အပြုံလိုက်အသက်ခံရမှုတွေအိမ်မီးရှို့ခံရမှုတွေစစ်ဘေးရှောင်ဖြစ်ရောက်သွားရတဲ့ဘဝတွေနဲ့စစ်အာဏာရှင်စနစ်ရဲ့ဆိုးကျိုးတွေကိုခံစားနေကြရတာဖြစ်ပါတယ်ဒီလိုအခြေအနေတွေကိုစစ်ကောင်စီကျွလွန်နေတာဖြစ်ကြောင်းတပ်တွေအထောက်အထားတွေရှိနေပေမဲ့နိုင်ငံတကာတရားခုံရုံးကနေပြစ်ဒဏ်ကျွလွန်ခွင့်ရနေစေပါဒါကြောင့်ပဲကျွလွန်သူတွေကိုတရားစွဲဆိုပြစ်ဒဏ်ချတာအတိတ်ကဖြစ်ရက်တွေကိုမဖုံးဖိပဲဝန်ခံဖြေရှင်းပေးတာနစ်နာခဲ့ရသူတွေကိုရော့ကြေးပြန်ပေးတာစတဲ့အတွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုတွေရှိလာနိုင်ဖို့မြန်မာပြည်သူတွေအခုကတည်းကလိုလာနေကြပါတယ်လက်ရှိနိုင်ငံရဲ့အခြေအနေမှာတော့တရားမျှတမှုအတွေ့ကိုယုံကြည်ရာအစုအဖွဲ့တွေကိုသာအားကိုးနေရတဲ့အခြေအနေဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာဆိုင်းကြည်စင်ဆိုကဆိုပါတယ
်အထူးသဖြင့်ကျွန်တော်ငကူရေကဒါရီနိုင်ရေးအဖွဲ့ရှိခဲ့စွန်းလောင်းအဖွဲ့ရှိခဲ့ဘာသာရေးအစုအဖွဲ့ရှိခဲ့ဘသူနဲ့ဘသူနဲ့အငင်းပွားတယ်ဆိုရင်ဒါတက်ဆိုင်ရာအားကိုးရတဲ့အစုအဖွဲ့ကြီးမှာတွားပြီးတော့ဒါတရားမျှတမှုကိုတောင်းဆိုကြရတဲ့ဟာဒီအဲ့အလေးချက်ကိုပြန်ပေါ်လာနော်ကျွန်တော်တို့ရှိလာတဲ့အစုဖွဲ့မှုကအချင်းချင်းယုံကြည်မှုပြီးနားလည်မှုနဲ့တည်လာတဲ့အစုဖွဲ့မှုတွေဖြစ်နေတဲ့ဟာကိုကျွန်တော်တို့ကသဘောပေါက်ကုန်တယ်ဆိုတော့အဲ့ဒီဟာကိုမလုပ်ပဲနဲ့ကျွန်တော်တို့ကနော်2020ကထွက်လာတယ်2008ကပြည့်ရထားတဲ့တရားဝင်မှုဆိုတဲ့ဟာကြီးကိုင်ဆွဲပြီးတော့ဒီဟာမှာနော်ပုံစံတစ်ခုတွေနဲ့အကုန်လုံးကိုတန်းတူပုံစံမျိုးလိုက်ဖွဲ့တာမျိုးကျွန်တော်တို့တကယ်လို့ကမှရှိတဲ့ပြည်သူလူထုနဲ့ပြန်ပြီးတော့ပဋိပက္ခပေါင်းတိုက်မှုတွေဖြစ်ပါလိမ့်မယ်အဲ့ဒီပေါင်းတိုက်မှုကတစ်စဒီအုပ်ချုပ်စီမံမှုပေါ်လာမယ်နောင်ပေါ်လာမယ်အဟာပေါ်မှာလူလူကယုံကြည်မှုမရှိဘူးလူလူရဲ့ပါဝင်ပတ်သက်မှုမရှိဘူးဆိုရင်ကျွန်တော်တို့အရင်တော့ဆက်နှစ်ပုံစံအတိုင်းမှာကျွန်တော်ပြန်လည်သွားစီရရှိ
တရားမျှတမှုလို့ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာအထင်ရှားဆုံးကအစုလိုက်အပြုံလိုက်အသက်ခံရမှုတွေပါအာဏာမသိငင်ကရောအခုအာဏာသိမ်းကာလမှာပါရိုဟင်ဂျာအရေးကစားလို့စစ်ကောင်စီကျွလွန်တဲ့အမှုတွေအထိနှစ်နာသူတန်းချီရှိခဲ့ပါတယ်အာဏာသိမ်းကာလအတွင်းမှာပဲစစ်ကောင်စီရဲ့ပေါ်ပေါ်ထင်ထင်ကျူးလွန်မှုတွေကြောင့်တနိုင်ငံလုံးလူစုလိုက်ပြုံလိုက်တက်ခံရမှု60ကျော်ရှိခဲ့တယ်လို့လူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကစည်ရင်းပြုစုထားပါတယ်။ဒီထဲမှာတော့စကိုင်းတိုင်းဒေသကြီးကအစုလိုက်ပြုံလိုက်တက်ပြက်ခံရမှုဖြစ်စဉ်အများဆုံးရင်ဆိုင်ခဲ့ရတာပါ။ပြီးခဲ့တဲ့တစ်နှစ်အတွင်းမှာပဲဒေသခံ18ဦးသေဆုံးခဲ့တဲ့ဆုံးချောင်းဖြစ်စဉ်လူ190ကျော်သေဆုံးခဲ့ရတဲ့ဗစီကြီးဖြစ်စဉ်တွေပါဝင်ခဲ့ပါတယ်။ဒီလိုမျိုးစစ်ကောင်စီကျွလွန်မှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီတရင်ပြီးဒလန်ဆွတ်ဆွဲချက်တွေကြောင့်သေဆုံးခဲ့သူ6000ကျော်ရှိတယ်လို့လည်းစစ်ကောင်စီ channel တွေကထုတ်ပြန်ထားပါတယ်။အဲ့ဒီလိုနှစ်ဖက်အပြန်အလှန်ဆွတ်ဆွဲကျွလွန်မှုတွေအပေါ်မှာလည်းကျွလွန်ခဲ့သူတွေကိုအပြစ်ပေးအရေးယူနိုင်ရေးအတွက်အသွင်ကူးပြောင်းရေးကာလတရားမျှတမှုမှာပြင်ဆင်ထားရမယ့်လုပ်ငန်းစဉ်တွေရှိတည်နေပြီလို့ကြိုက်တွန်းသူတွေလည်းရှိပါတယ်။မုံရတပိတ်လူတို့ဥစားမှုကော်မတီဥက္ကဋ္ဌဖြစ်သူမတ်ချောစုစံက
ဟိုတတဆက်ဒီအခုချိုးပေါက်ခံမရမီကစက်တက်ကျင်းလာခဲ့ရင်အဲ့တော့ကျုံမြင်ကျုံမြင်မှာဖြစ်လာလို့ဆိုဒီကျုံမြင်တွေနဲ့အသားကျလာပြီးတော့စိတ်ကောင်းပြီးမဟုတ်တဲ့တခြားသောအစုအဖွဲ့တွေကလည်းမျိုးပုံစံတူတွေကိုမချိုးလာနိုင်ဘူးလို့ပြောလို့မရဘူးပေါ့နော်။အဲ့တော့ဒီကလာမှာကတရားဥပဒေစိုးမိုးမှုရရှိဖို့အတွက်ကိုအင်တာနက်စူးစမ်းနေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့ကောင်းကောင်းမတီးဆောက်နိုင်ဘူးဆိုလို့ရှိရင်အခွင့်အရေးချိုးဖောက်ခံနေရမှုရရှိနေဦးမှာလေအစုအဖွဲ့ပေါင်းများစွာဟန်ကျင်းမှုတွေနဲ့ရှိတဲ့နေရာမှာပုတ်တိုင်းမှုတွေရစွာတာအနည်းချင်းကတော့ရှိကောင်းရှိလာနိုင်ပေါ့နော်အဲ့တော့ဒီလိုပုတ်တိုင်းမှုတွေကိုဖြစ်ရှိတဲ့နေရာတွေမှာတရားရတာမှုပေါ့နော်တရားဥပဒေစိုးမိုးမှုကလိုအပ်လာပြီအဲ့တော့ဒီဇာကလာတရားစီရင်ရေးတရားညှတာမှုပေါ်ဆောင်မှုပိုင်းဒီဓာရီမာသာအားနည်းနေလို့ဆိုလို့ရှိရင်မတော်လိုင်းအလွန်ကာလမှာလေစုခွင့်ချုပ်ပေါက်ခံရမှုကဒါစစ်ကောင်စီတဆုံသွားခဲ့ပြီးနောက်ပိုင်းမှာတော့မှရှီကောင်းရှိနေလေအောင်မယ်လို့ခေါ်တော့ညီမတို့မြင်ပါတယ်ဒီတရားဥပဒေစိုးမိုးတွေအတွက်လူခွင့်တွေအတွက်မှန်ကန်တဲ့ဘက်ကနေရက်တည်ပြီးတော့ဟိုမှန်ကန်တဲ့စိုးပြည့်ချက်တွေကိုဟိုချနိုင်ကြဖို့ခေါ်အများဟိုပေါ့နော်တိုက်တွန်းလိုပါတယ်ဟုတ်
အသွင်ကူးပြောင်းရေးကာလတရားမျှတမှုလို့ပြောရင်အမှန်တရားရှာဖွေတာ ကျွလွန်ခဲ့မှုတွေမှာပါဝင်ခဲ့တဲ့တာဝန်ရှိသူတွေကိုတရားစွဲဆိုတာနှစ်နာခဲ့ရသူတွေရဲ့ဂုဏ်သိက္ခာနဲ့ဘဝကိုပြန်တည်ဆောက်နိုင်ဖို့ကူညီတာတွေနဲ့အတိတ်ကဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေလို့ထပ်မဖြစ်အောင်အမခံပေးနိုင်ဖို့အဖွဲ့အစည်းဆိုင်ရာပြုပြင်ပြောင်းလဲတာစာရတွေပါဝင်ပါတယ်မြန်မာနိုင်ငံအနေနဲ့အာဏာသိမ်းကာလအလွန်အသွင်ကူးပြောင်းရေးကာလရောက်တဲ့အချိန်ပြစ်ဒဏ်ကျူးလွန်သူတွေကအရေးယူမခံရဘဲလွတ်မြောက်နေအောင်မယ်ဆိုရင်တရားမျှတမှုကပြတ်ဆုံးနေမှာဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။အာဏာရှင်စနစ်အဆက်ဆက်စစ်ကောင်းဆောင်တွေဘက်ကအပြစ်ဝင်ခံတာမျိုးမရှိခဲ့တဲ့အပြင် NLD အစိုးရလက်ထက်မှာလည်းစစ်ကောင်းဆောင်တွေကိုအရေးယူနိုင်ဖို့ထည့်သွင်းစဉ်းစားတာတွေမရှိတာကြောင့်ဝေဖန်ခံခဲ့ရပူပါတယ်။ကြည့်လို့အေးအေးမှုတွေအစဉ်အဆက်မရှိကြတာကကျူးလွန်လဲဘာမှမဖြစ်ဘူးဆိုတဲ့အယူအဆတွေနဲ့ထက်မှန်ကျူးလွန်တဲ့ဖြစ်စဉ်တွေရှိလာနိုင်တာပါ။ဒါကြောင့်ပဲနှွေဦးကျော်လန်ရေးကာလအကျွင်းမှာလဲတည်ဆုံးခဲ့ရသူတွေအိုးအိမ်မဲ့ဖြစ်သွားရတဲ့ဘဝတွေပြန်တည်ဆောက်နိုင်ရေးဆုံးရှုံးခဲ့ရတဲ့လူသားတဦးချင်းစီရဲ့အခွင့်အရေးတွေအတွေ့ပြန်ကုစားနိုင်ဖို့ကကြီးမားတဲ့လိုအပ်ချက်တစ်ခုဖြစ်နေပါတယ်။အနာသိန်းကာလအတွင်းမှာပဲနိုင်ငံတော်အင်္ဂါပြည်သူပေါင်း 8,000 ကျော်စစ်ကောင်စီရဲ့ကျူးလွန်မှုတွေကြောင့်တည်ဆုံးခဲ့ရပါတယ်။ဒီလူတွေအတွေ့တရားမျှတမှုရရှိဖို့လမ်းကြောင်းကိုတွေ့နိုင်ဖို့အခုကတည်းကပြင်ဆင်ထားသင့်ပြီလို့ပြောလာသူကဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီ ACDC ရဲ့ CEO နှုတ်ဆော်ရေးမှုမတ်တင်စာရှင်လေးပါ
။ဖက်ဒရယ်ဒီမိုကရေစီကတောင်လေမြန်မာပြည်ရဲ့ခေတ်ဆက်ဆက်နိုင်ငံရေးအချက်တည်းအဖြစ်ဖြစ်တယ်ပေါ့နော်ကျွန်တော်တို့တားဂက်လို့ရမှာကစနစ်ဖြစ်တယ်စနစ်အပြောင်းလဲလို့ရမယ်ကျွန်တော်တို့တိုက်ခတ်ရမှာကကျွန်တော်တို့မကြိုက်တဲ့စနစ်ကိုဥဆောင်နေတဲ့ခေါင်းဆောင်တွေကိုတိုက်ခတ်ရမယ်ကျူးလွန်ခဲ့တဲ့သူတွေဒီအမှားကိုပြန်ပြီးတော့ဝင်ခံရမယ်အဲ့အမှားတွေပြန်ပေးဆက်ရမယ်အဲ့ကျူးလွန်ခဲ့တဲ့သူတွေဒီခေါင်းဆောင်တွေပဲဖြစ်တယ်ပြီးရင်ဟိုသွေးစွန်းနေတဲ့လက်တွေနဲ့ကျွန်တော်တို့ပြန်ပြီးပေါင်းစည်းဖို့လည်းမဖြစ်နိုင်ဘူးအဲ့တော့တရားမျှတမှုရနိုင်တဲ့အခင်းချင်းကိုတော့ရအောင်တွားရမယ်အဲ့ဈာထဲမှာကျွန်တော်တို့ပြည်သူအချင်းချင်းတက်ဖြတ်တဲ့တိုက်တဲ့ဟာတွေပေါ့နော်ဒါတွေကိုရောက်နိုင်တဲ့များရော့ပြီးတော့စနစ်ကိုတိုက်ဖို့စူးစမ်းရမယ်လို့မြင်ပါတယ်
။ရှမ်းမြောက်ဒေသမှာအောက်တိုဘာလကုန်ပိုင်းကစတင်ခဲ့တဲ့2029စစ်စင်ရေးအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားတာခဲ့ပေမဲ့စစ်ပေးရှောင်နေရတဲ့ပြည်သူတသိန်းနီးပါးရှိခဲ့ပါတယ်။ကရင်နီမှာစတင်ခဲ့တဲ့7/7စစ်စင်ရေးအတွင်းမှာလည်းအယက်သားပြည်သူတွေအိုးအိမ်စွန့်ခွာထွက်ပြေးတိတ်ရှောင်နေကြရတာတပြည်နယ်လုံးရှိတဲ့လူဦးရေရဲ့85ရာခိုင်နှုန်းလောက်ဖြစ်နေတာပါ။ISPC တွေအရအာဏာသိမ်းကာလ3နှစ်နီးပါးအတွင်းစစ်ဆောင်ရေးအတွက်ဟာနိုင်ငံအနှက်4000ကျော်ရှိနေပါပြီ။ဒီလိုကိန်းဂဏန်းတွေမြင့်တက်လာတာနဲ့အများဂုံတိတ်ခါရှိစွာနေထိုင်ခွင့်ကိုဆုပ်ရှုပ်နေရတဲ့နိုင်ငံအနှက်ကစစ်ဆောင်တွေအတွက်တရားမျှတမှုမတိုင်ခင်လူသားချင်းစာနာမှုအကူအညီတွေကအရေးတကြီးလိုအပ်နေတာပါ။စစ်ပြေးရှောင်နေရသူတွေအတွက်အသွင်ကူးပြောင်းရေးကာလရောက်မှတရားမျှတမှုရှာဖို့ထက်လက်ရှိကာလကုညီဖြည့်ဆည်းပေးနိုင်ဖို့ကအရေးတကြီးလိုအပ်ချက်ဖြစ်နေပြီလို့စကိုင်းတိုင်းအတွင်းမှာစစ်ဆောင်ရေးကုညီနေသူတူကဆိုပါတယ်။အဲ
ဒီသူအရဲ့ဒီဝန်ကြီးဌာနနဲ့ဆက်ဆက်ပြီးတော့မှတကယ်ကိုစီရောက်တဲ့စီမံခန့်ခွဲမှုတွေတောင်းပေါ်တဲ့စီမံခန့်ခွဲမှုတွေကျော်လွှားနိုင်မယ်လို့ကျွန်တော်ပြောချင်ပါတယ်။ဟိုပြည့်စက်ရမှုအနည်းဆုံးနဲ့စစ်ကိုအနိုင်တိုက်ဖို့ဆိုရင်တော့ပြည်သူလူထုတွေအခန်းကဏ္ဍအတွက်ပေါ့နော်ဒါတွေကိုလည်းအားလုံးဟိုထည့်သွင်းစဉ်းစားဖို့ပေါ့နော်ပြည်သူလူထုစီကဟိုထောက်ပံ့ကူညီမှုကိုပဲတောင်းဆိုနေတာကပြည်သူလူရဲ့ဒုက္ခကိုပြဝေခံစားပြီးတော့မှဒီကြီးကတွေကိုအတတ်နိုင်တော့အထူးကနေနိုင်ဆုံးတော့အဲစီရေးဆိုတဲ့စီရေးစီပါပေါ့ဗျာဟိုနိုင်ငံရေးဆိုတဲ့နိုင်ငံရေးပေါ့ခုနပြောတဲ့ဒီလူသားစာနာကိစ္စရပ်တွေကိုလည်းဒီလိုမျိုးထိထိရောက်ရောက်တကယ်ကိုကောင်းမွန်တဲ့စီမံခန့်ခွဲမှုတွေနဲ့ဒါတောင်းရဖို့လိုပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဗျာ
စာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေတရက်ပေါ်ပေါက်ဖို့အတွက်လိုအပ်တဲ့ပြင်ဆင်မှုတွေဆောင်ရွက်နေပြီလို့အခုနှစ်စာမှာပဲထုတ်ပြန်ထားပါတယ်။ဒါပေမဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုအတွက်တော့တိကျတဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးအသေးစိတ်ချပြမှုတွေမတွေ့မြင်ရသေးပါဘူး။နိုင်ငံတကာမှာဆိုရင်တော့အသွင်ကူးပြောင်းရေးကာလတရားဥပဒေရရှိရေးအတွက်ရင်ကြားစီရေးကော်မရှင်တွေတမိုင်းကြောင်းအမှန်ပြလဲဖော်ထုတ်ရေးကော်မရှင်တွေကိုဖွဲ့စည်းပြီးနှစ်နာသူတွေကိုရော့ကျေးပြန်ပေးတာမျိုးတွေရှိခဲ့ပါတယ်။လက်ရှိမှာတော့တော်လန်ရေးအလွန်ကာလမဆိုထားနဲ့ကျွလွန်ခံထားရချိန်မှာတော့နှစ်နာခံရသူတွေဟာမိလျော့ခံဖြစ်နေတာပါ။ကရင်ပြည်နယ်ဖရုဆိုမြို့နယ်မူဆိုကျေးရွာအနီးစစ်ကောင်စီရဲ့ပထမဆုံးပြည်သူအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုဖြစ်စဉ်မှာ တနက်သမီးနှစ်ယောက်စလုံးကိုဆုံဆုံလိုက်ရတဲ့မိခင်ဒေါက်အစ်တာကတော့ပျောက်ဆုံးနေတဲ့တရားမျှတမှုအတွေ့မျှော်လင့်ယုံသာတနိုင်သူပ
ါကိုမကျေနပ်လဲဘာတခုမှတလောက်တာလည်းမဟုတ်လူကြီးတွေအကြီးပိုင်းတွေဟာကိုတဲ့ကိုအမှုပေါပေါတရားမျှတမှုရအောင်လောက်ခိုင်းစစ်ချင်တာနည်းနည်းပြည့်ပြည့်အဲ့လိုမျိုးပဲတည်ထားတာအဲ့ဒါပဲဖြစ်နေတာနော်ဟိုအဖွဲ့အစည်းတခြားအဖွဲ့အစည်းတွေအားဒီအဲ့ဆောင်တတိထဲမှာဘာတခုမှမပေါ့လားမပေါ့ပေါ့သေးဘူးပေါ့မကြင်ညာသေးတာနဲ့သူတို့မေ့နေပြီလားလို့ကိုခါစားရတော့ဒီကိစ္စပြောက်သွားမလားကိုကမပြောက်စေချင်
းလက်ရှိ3နှစ်ကြာချိန်အထိနိုင်ငံရေးအစုအဖွဲ့တွေကြားညှိနှိုင်းမရတာတွေဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေကအစားကြားကာလအသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုအထိတိကျတဲ့မူဝါဒတွေမထုတ်ပြန်နိုင်သေးတဲ့အပေါ်ပြည်သူတွေကစိုးရိမ်မှုတွေရှိနေပါတယ်နှစ်ပေါင်း80ကျော်ကြာစစ်အာဏာရှင်ကြီးစိုးခံခဲ့ရတဲ့မြန်မာနိုင်ငံကပြည်သူတွေအတွက်တော့စုံရှုံခံအခွင့်အရေးတွေအတွက်ပြန်လည်ကုစားနိုင်ရေးဟာမမတ်နိုင်သေးတဲ့အိမ်မက်တစ်ခုဖြစ်သားရှိနေတာပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် sbs မြန်မာပိုင်းကို facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ